အမေရိကန်ဘဏ္ဍာရေးဌာနကပြင်ဆင်လိုက်တဲ့ဥပဒေအရအမေရိကန်နဲ့မြန်မာနှစ်နိုင်ငံငွေကြေးလွှဲပြမှုတွေနဲ့ဘဏ်လုပ်ငန်းတွေမှာချောမွေ့အောင်ထောက်ကူပေးနိုင်မယ့်အကြောင်းအမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရပုဂ္ဂိုလ်ကလည်းမနေ့ကသတင်းစာရှင်းလင်းပွဲမှာပြောသွားခဲ့ပါတယ်။ဒီပြင်ဆင်ချက်ဥပဒေဟာဘဏ်လုပ်ငန်းဆိုင်ရာအပိုင်းကိုအထူးအလေးပေးထားတာဖြစ်ပြီးအရင်ကနှစ်နိုင်ငံကြားငွေလွှဲပြပိတ်ပင်ထားတဲ့အချက်တွေမရှိသလောက်ဖြစ်သွားတဲ့အကြောင်းပိတ်ဆို့မှုဆိုင်ရာကြမ်းကြင်သူတူကလည်းသုံးသပ်ပါတယ်။မတ်အင်ဂျင်နိုင်ငံအပြည့်အစုံကိုဆက်ပြီးတော့တင်ဆက်ပေးပါမယ်ရှင်
။ American အစိုးရကမနေ့ကမြန်မာပေါ်ပိတ်ဆို့အရေးယူမှုတက်တန်းတစ်နှစ်တိုးမြင့်လိုက်တဲ့အထက်မှာကုန်သွယ်ရေးနဲ့ဆိုင်တဲ့တချို့အချက်တွေကိုပယ်ထည့်ပေးလိုက်တာပါ။ဒါမြန်မာနိုင်ငံမှာတက်လာတဲ့ဒီမိုကရက်တစ်အစိုးရတဲ့အတူစီးပွားရေးဖွံ့ဖြိုးမှုကိုထောက်ခံကူညီတဲ့ခြေလှမ်းအဆင့်တွေဖြစ်ကြောင်းအမေရိကန်နိုင်ငံသားရေးဌာနမှမနေ့ကကျင်းပတဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းပြောခွင့်ရပုဂ္ဂိုလ်ဂျွန်ကာဘီကပြောသွားပါတယ်
။ These steps are intended to support trade with Burma, facilitate the movement of goods within Burma.
ဒီစနေဟာမြန်မာနဲ့ကုန်သွယ်ရေးကိုအထောက်အကူပြုဖို့မြန်မာနိုင်ငံအတွင်းကုန်ပစ္စည်းစီးဆင်းမှုတွေကိုထောက်ပံ့ပေးနိုင်ဖို့ရည်ရွယ်တာဖြစ်ပါတယ်မြန်မာနိုင်ငံအတွင်းမှာနေထိုင်သူတွေအမေရိကန်နိုင်ငံသားတွေရဲ့လိုအပ်ချက်တွေအလုပ်တဲ့ငွေသွင်းငွေလွှဲလုပ်ငန်းတွေမှာခွင့်ပြုနိုင်ဖို့ဒါ့အပြင်မြန်မာနိုင်ငံအတွင်းသတ်မှတ်ခွင့်ပြုထားတဲ့ဘဏ်လုပ်ငန်းတွေနဲ့ငွေကြေးအလွှဲအပြောင်းလုပ်နိုင်ဖို့ခွင့်ပြုမှာဖြစ်ပါတယ
်အခုလိုအမေရိကန်အစိုးရကမြန်မာအပေါ်ပိတ်ဆို့မှုတွေရှော့ပေးလိုက်တဲ့အထက်မှာဘဏ်လုပ်ငန်းနဲ့ငွေကြေးလွှဲပြောင်းမှုဆိုင်ရာအချက်တွေဟာအဓိကဖြစ်တယ်လို့မြန်မာအပေါ်ပိတ်ဆို့မှုဆိုင်ရာကြမ်းကျင်သူလည်းဖြစ်အမေရိကန်ဘဏ္ဍာရေးဌာနရဲ့အကြံပေးအဖြစ်ဆောင်ရွက်ခဲ့သူလည်းဖြစ်တဲ့ဝါရှင်တန်အခြေစိုက်အင်းလေးအကြံပေးအဖွဲ့ဥက္ကဋ္ဌပီတာကူစစ်က VOE ကိုပြောပါတယ
် But most yes I think that's fair I think it's
ပိတ်ဆို့ဖြေလျှော့ပေးလိုက်တဲ့အထက်ဘဏ္ဍာလုပ်ငန်းဆိုင်ရာအပိုင်းမှာအများဆုံးဖြစ်တယ်လို့ကျွန်တော်မြင်ပါတယ်ဒါပေမဲ့ကန့်တတ်ချက်တချို့ကတော့ရှိနေပါသေးတယ်ဒါကတော့ဆက်ပြီးတော့ပြင်မှတ်ထားအရေးယူထားတဲ့ကုမ္ပဏီလုပ်ငန်းရှင်တွေနဲ့အမေရိကန်ဘက်ကယင်းနှိမ့်နှံမှုအစ်စ်တွေတို့လို့မရပါဘူး
။အခုလိုဘဏ်လုပ်ငန်းအပိုင်းမှာပိတ်ဆို့မှုအတော်များများကိုရှော့ချလိုက်တဲ့အတွက်အမေရိကန်ကုမ္ပဏီတွေအနေနဲ့မြန်မာနိုင်ငံဈေးကွက်စီးပွားရေးမှာအထူးသဖြင့်တရုတ်ကုမ္ပဏီတွေနဲ့ပိုးပြီးရှင်ပြိုင်ခွင့်ရသွားနိုင်သလားဆိုတဲ့အမေးကိုတော့
I think that yes US companies are now able to compete with other companies
ပိတ်ဆို့ရေးယူမှုတွေကိုဖြေလျှော့ပေးလိုက်တဲ့ကုမ္ပဏီတွေနဲ့စီးပွားရေးလုပ်ဖို့အမေရိကန်ကုမ္ပဏီတွေအနေနဲ့တခြားကုမ္ပဏီတွေနဲ့ဈေးကွက်မှာရှင်ပြိုင်ခွင့်ပိုရလာမှာဖြစ်ပါတယ်ဒါပေမဲ့ဒီချက်ကအဓိကချဲလို့ကျွန်တော်မထင်ပါဘူးအမေရိကန်ဆိုရအဓိကပြောချင်တာကစီးပွားရေးလုပ်မဲ့ကုမ္ပဏီတွေဟာအရက်ဖက်အုပ်ချုပ်ရေးအောက်မှာရှိပြီးထင်တာမြင်တာရှိရှိလုပ်ငန်းလေပတ်ဖို့ဖြစ်ပါတယ်
အမေရိကန်ပြည်ထောင်စုကစက်ပြီးပိတ်ဆို့ထားတဲ့လုပ်ငန်းရှင်တွေနဲ့ကုမ္ပဏီစီးရင်တွေထဲမှာမြောက်ကိုရီးယားနိုင်ငံနဲ့စည်ရေးကုန်သွယ်မှုတွေနဲ့ပတ်သက်နေတာကြောင့်ဖြစ်တယ်လို့အမေရိကန်ဘဏ္ဍာရေးဌာနရဲ့မနေ့ကထုတ်ပြန်ကြေညာဖော်ပြထားပါတယ်။ဒါနဲ့ပတ်သက်လို့ပီတာကူစစ်ရဲ့အမြင်ကတော
့ I mean that has been an area of concern that the US has highlighted throughout the process of easing
ဒါကပိတ်ဆို့မှုပြဋ္ဌာန်းထားတဲ့လုပ်ငန်းရှင်တစ်လျှောက်လုံးမှာအမေရိကန်ပြည်ထောင်စုဘက်ကစိုးရိမ်နေအကြောင်းပြောနေခဲ့တဲ့ကိစ္စဖြစ်ပါတယ်မြန်မာစစ်တပ်နဲ့ဆက်နွယ်နေတဲ့ကုမ္ပဏီတွေကိုထပ်ပြီးတော့ဖြည့်ဆွတ်တဲ့ပိတ်ဆို့မှုစီးရင်မှာထည့်သွင်းလာပါတယ်မြန်မာကုမ္ပဏီတွေအနေနဲ့မြောက်ကိုရီးယားနဲ့လက်နက်ရောင်းဝယ်တာမျိုးပတ်သက်မယ်ဆိုရင်လှုပ်ဆောင်ချက်ပေါ်မှာမူတည်ပြီးတော့အရေးယူတန်းခတ်နိုင်ပါတယ
်အမေရိကန်ဘဏ္ဍာရေးဌာနကထုတ်ပြန်တဲ့မြန်မာနိုင်ငံအပေါ်တန်းခတ်ပိတ်ဆို့မှုကိုပြုပြင်မိုးမှန်တဲ့ကြေညာချက်မှာတော့မြန်မာအစိုးရနဲ့ပြည်သူတွေကိုကူညီဖို့အတွက်ကုန်သွယ်ရေးနဲ့ပိတ်ဆို့မှုမခံရတဲ့စီးပွားရေးလုပ်ငန်းတွေလုတ်ကင်နိုင်ခွင့်ရဖို့မြန်မာပေါ်ပိတ်ဆို့တန်ခတ်မှုကိုပြန်ပြီးပြင်ဆင်ခဲ့တာဖြစ်ကြောင်းအမေရိကန်ပြည်ထောင်စုဘဏ္ဍာရေးနဲ့အကြမ်းဖက်လုပ်ငန်းများဆိုင်ရာထောင်လဲရေးအဖွဲ့ယာယီလက်ထောက်ဝန်ကြီးအဒမ်ဇူပင်ကပြောဆိုသွားကြောင်းဖော်ပြထားပါရဲ့ရှင်